Ukraine သမ္မတက American ကောင်းဆောင်တွေနဲ့အင်ဂျီတော်ပန်နဂေါစစ်ဌာနချုပ်မှာတွေ့ဖို့ရှိပြီးအခုတော့လွှတ်တော်မှာစတွေ့နေပါပြီ။ရုရှားရဲ့ထူးခြားစစ်ကိုခုခံတိုက်ခိုက်ဖို့အကူအညီတွေလိုနေတဲ့ Ukraine သမ္မတ Volodymyr Zelensky ဟာဒီနေ့ Washington DC မြို့တော်ကိုလာရောက်ပြီး American ကောင်းဆောင်တွေနဲ့အခုလိုတွေ့ဆုံတာပါ။သမ္မတ Joe Biden နဲ့အင်ဂျီတော်မှာနေ့လယ်ပိုင်းမတွေ့ဆုံခင်သမ္မတ Zelensky ဟာ Democrat နဲ့ Republican Party ကောင်းဆောင်တွေနဲ့အခုတွေ့ပြီးနောက်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့လည်းပန်နဂေါစစ်ဌာနချုပ်မှာသွားတွေ့ဖို့ရှိပါတယ်။ယူကရိန်းနိုင်ငံအတွက်စစ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့် American Dollar 24 billion ကူညီထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်ဆွေးရကလွှတ်တော်ရဲ့အတည်ပြုချက်ကိုတင်ပြတောင်းဆိုထားချိန်မှာအခုလိုလွှတ်တော်ကောင်းဆောင်တွေနဲ့သွားပြီးတော့ညှိနှိုင်းနေတာပါ။သမ္မတဘိုင်ဒန်ဆွေးရကအကူအညီပေးမဲ့ထက်ကဒေါ်လာ billion 20ဟာကာကွယ်ရေးအတွက်ဖြစ်တာကြောင့်လာမယ့်လနိုင်ငံအတွင်းယူကရိန်းအတွက်တည်တာတဲ့အကျိုးသက်ရောက်မှုဖြစ်စေလိမ့်မယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကမနေ့ဗော်ဒူနေကပြောခဲ့ပါတယ်။ယူကရိန်းကိုနောက်ထပ်အကူအညီထပ်တိုးပေးမယ့်ဒီအစီအစဉ်တွေဟာအော်ဒီတော်ဥက္ကဋ္ဌကဗယ်မက်ကာစီပါဝင် Republican လွှတ်တော်မတ်တွေရဲ့စက်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာသမ္မတဇယ်လန်စကီကိုယ်တိုင်အခုလိုသွားဆွေးနွေးစည်းရုံးမှာဖြစ်ပါတယ်။